နိဒံဖျားသခင်ဘာကိုအလိုရှိပါတလဲယူရှင်သောမေခွန်ပုံစံတစ်ခုပေါ်နေပါတယ်သို့တော်လည်းတင်းဒီအနေငယ်သာစဉ်းစားကြည့်ပါကဒါရီဟာအမှန်တကယ်မယူရှင်ကြောင်းသိပါလိမ့်မယ်ဘာကြောင့်ဖြစ်ပါတလဲကောင်းပြီပထမဆုံးဘသူကမေခွန်မင်းနေတလဲဆိုတာကိုတင်တို့သိဖို့လိုပါတယ်လူများဟာမတူညီသောအကြောင်းကိစ္စများအတွေ့ဒါတွေကိုမေးမြန်းကြပါလိမ့်မယ်ဒါတွေဟာနာကျင်မှုခံစားရတဲ့တစုံတယောက်ထံကဒေါသငိုကြွေးခြင်းအတန်ဟုတ်ပါတလားဒါတွေဟာနှစ်ဆိုင်နဲ့ဝန်းနေခြင်းမှလာတဲ့ကြားနိုင်ယုံမျှသာရှိတဲ့လေတံတစ်ခုဖြစ်ကောင်းဖြစ်နိုင်ပါတယ်တိချင်းစိတ်ပြင်းပြမှုကြောင့်ဟုတ်ပါတလားဒါမှမဟုတ်ဒီအကြောင်းအရာကိုနက်နက်နဲနဲတွေးတွေးဖို့ရန်အတွက်စိတ်ဆန္ဒဤလှုံ့ဆော်မှုကြောင့်သာဖြစ်ပါတယ်လားအဖြေမှန်ကိုပြီးချင်းကဘာကြောင့်ဤမီးခွန်းကိုမေးမြန်းထားသလဲဆိုတဲ့အပေါ်မှာမူတည်နေပါတယ်အကျွန်ုပ်ဟာအဲ့ဒီမီးခွန်းကိုမေးနေရတော့သူဖြစ်တော့ကြောင့်တင်းကိုတက်ရိုက်ပြောပြရန်မှာလွယ်ကူပါတယ်ဒါပေမဲ့ပထမဆုံးအကျွန်ုပ်ကိုလှုံ့ဆော်မှုမပေးသည့်အရာကိုတင်းတို့အားပြောပြပါရစေကျွန်ုပ်ဒီအဖြေကိုမသိတော့ကြောင့်မိခွန်းကိုမင်းမင်းနေရချင်းမဟုတ်ပါဘူးကျွန်ုပ်သိပါတယ်တကယ်ဆိုရင်ဖျားသခင်ကိုတော်တိုင်ဟာကျွန်ုပ်တို့အားလုံးကိုပေးလိုက်မည်ဆိုတဲ့အယောက်စီတိုင်းအတွက်အဖြေကိုကျွန်ုပ်ဒီသိထားပါတယ်ဒါအပြင်ထိုအရာဒီ၎င်းတို့ကိုကျွန်ုပ်မင်းမင်းနေသည့်ပုံစံအတိအကျဖြစ်ပါတယ်ကျွန်ုပ်ဒီအချို့သောအရေးကြီးသည့်အရာများအကြောင်းကိုတင်စင်းစားရမှာအကူအညီဖြစ်စေဖို့ရန်အတွက်၎င်းကိုမေးမြန်းနေရခြင်းဖြစ်ပါတယ်။ကျွန်ုပ်မေးမြန်းရသည့်အခါဖျားသခင်ပါကိုအလိုရှိပါသလဲ။ကျွန်တော်အမှန်တကယ်မေးမြန်းနေခြင်းဖြစ်ပါတယ်။ဖျားသခင်ဒီကျွန်ုပ်နဲ့ကျွန်ုပ်အသက်တာအတွက်တင်နဲ့တင်ရဲ့အသက်တာအတွက်ဘာကိုအလိုရှိပါသလဲ။ဤလောကထမှာရှိတဲ့လူတိုင်းအတွက်ဖျားသခင်ဘာကိုအလိုရှိပါသလဲအဖြေကိုအကျွန်ုပ်မပေးခင်မှာမိခွန်းဟာဘာသာရေးနဲ့သက်ဆိုင်တဲ့အမိခွန်းတစ်ခုဖြစ်ဒီမှာတိတာထင်ရှားပါလိမ့်မယ်ဖျားအကြောင်းမိခွန်းများဟာပုံမှန်အားဖြင့်ဘာသာရေးနဲ့သက်ဆိုင်ကြောင်းတိမှတ်ထားတင်ပါတယ်ကျွန်တော်ဟာမိခွန်းမေးမြန်းပြီးဖြစ်ပါတယ်ဖျားသခင်အကြောင်းကျွန်တော်စိတ်ဝင်စားတဲ့ကြောင့်ဒါတွေကိုကျွန်တော်အပြည့်ပေးပါတော့မယ်လူများတွေဟာအသင်းတော်အကြောင်းစိတ်မဝင်စားခဲ့ရင်တောင်မှသူတို့ဟာဖျားသခင်အကြောင်းကိုတော့စိတ်ဝင်စားမှုရှိပါတယ်ကောင်းပါတယ်ဘာလဲဆိုတော့ဖျားသခင်အကြောင်းပြောပြဖို့ဆိုရင်သင်ဟာအသင်းတော်ကိုမလိုအပ်ပါဘူးကျွန်တော်ဟာသင်တို့ဆရာတစ်ပါးမဟုတ်သလိုခရိယန်ဘုန်းကြီးတစ်ပါးလည်းမဟုတ်ပါဘူးဒါပေမဲ့တမာကျမ်းစာကိုလေ့လာခြင်းအားဖြင့်ကျွန်တော်လုပ်ငန်းကိုစတင်ခြင်းဖြစ်ပါတယ်။ဒါကြောင့်ကျွန်ုပ်ဟာဖျားသခင်ဘာကိုအလိုရှိသလဲဆိုတဲ့မေးခွန်းကိုမေးမြန်းနေရသူဖြစ်တဲ့ကြောင့်မလို့ကျွန်ုပ်အဖြေဟာတမာကျမ်းစာထဲမှာဖြစ်ပါတယ်။ဒီအရာဟာပြစ်မှတ်ကိုအနှဲငယ်ပို၍ကြေးမြောင်းစေပါတယ်။ကျွန်ုပ်ယူရချက်သည်ဖျားသခင်ဘာကိုအလိုရှိသလဲဆိုတဲ့မေးခွန်းကိုတမာကျမ်းစာကဘယ်လိုအဖြေပေးထားကြောင်းရှင်းပြဖို့ရန်အတွက်ဖြစ်ပါတယ်ယခုအခါအဖြေအတွက်ရိုးရှင်းပါတယ်တင့်ကိုဖျားသခင်အလိုရှိတယ်ထော်ရသည်တင့်ကိုအော်သွားစေနိုင်ပါတယ်တင်တန်တရားရှိကောင်းရှိနိုင်ပါတယ်ရပါတယ်ဒါပေမဲ့ဒါရီဟာမှန်သောအဖြေဖြစ်ပါတယ်ရိုးသားစွာဝန်ခံရပါက၎င်းသည်ပြည့်စုံစွာရှင်းပြထားတဲ့အဖြေမဟုတ်ပါဘူး။တင်းဒီအဲ့ဒီအဝတ်ကြတစ်ချောင်းလေးအားဖြင့်အဖြေဒီမိမြအောပွဲကောင်းပြီးနည်းနည်းမှုရှိကြောင်းခံစားနိုင်မည်မဟုတ်ပါ။တင်းဤနောက်ကွယ်တွင်ချစ်ချင်းမြတ်တာအဘယ်မြလောက်ရှိကြောင်းနားလည်နိုင်စေဖို့ရန်အတွက်အချင်းနှင့်အချို့ကိုတင်းလိုအပ်ပါတယ်။အဖြေရဲ့နောက်ကွယ်မှာအမှန်တကယ်ပဲလဲရှီလျားပြီးတော့ထူးခြားပြောင်းမဲ့တဲ့ဇလံရှိပါတယ်။ဒီအရာဟာအခြေအနေတစ်ခုဖြစ်သဖြင့်ဒီစောင်းဟာဘုရားသခင်ဘာကိုအလိုရှိသလဲဆိုတဲ့အကြောင်းအရာသာမဟုတ်ဘဲဘုရားသခင်တင်အားသိစေခြင်းသော အကြောင်းအရာများလည်းဖြစ်ပါတယ်ဟုတ်ပါတယ်သူဒီတင့်ကိုအလိုရှိပါတယ်ဒါပေမဲ့အတင့်အတွက်ထို့အရာကိုနားလေသဘောပေါက်ဖို့ရန်နဲ့အဲ့ဒီနောက်ပိုင်းမှာတင့်အတွက်ဖျားသခင်ကိုအလိုရှိဖို့ရန်အတွက်တင်ဒီနောက်ထပ်အခြေအနေတစ်ခုလိုအပ်ပါတယ်ဟုတ်ပါတယ်ဒီအရာဟာအကျွန်ုပ်အလုပ်ဖြစ်ပါတယ်ဖျားသခင်ပုံပြင်အားဖြင့်ကျွန်ုပ်တို့အစပြုကြပါမယ်ဒီအရာထဲမှာကြည်ကွဲစရာမများစွာရှိနေပါတယ်။ဒါပေမဲ့ဒီအရာများဟာကျေးဇူးတင်စွာနဲ့သင်နဲ့အကျွန်ုပ်အကြောင်းနဲ့ဆက်လင်းပြီးဖျားသခင်စိတ်တော်ကိုမပြောင်းလဲစေခဲ့ပါဘူး။ကျွန်တော်ဒီအကြောင်းကိုပြောပြီးမှပြီးဆုံးသည့်အနောက်ပိုင်းတွင်အထူးအရေးကြီးသောဇက်လိုင်းအစိတ်အပိုင်းအချို့ကိုအာယုံစိတ်သွားကြပါမယ်။ဒါပေမဲ့သင်ဒီပုံပြင်အပိုင်းကိုသာဖတ်ရှုပါကကျွန်တော်တို့အစပြုခဲ့တဲ့မေခွန်းအဖြေကိုသင်သိရှိပါလိမ့်မယ်။သင်တို့ဆက်သွားချင်ပါလိမ့်မယ်လို့ကျွန်တော်ခန့်မှန်းပါတယ်။သင်ဆန္ဒရှိမေလို့လည်းကျွန်တော်မျှော်လင့်ပါတယ်။တရင်ကောင်းတစ်ခုပါပဲ။ကျွန်တော်တို့မစတင်ခင်မှာကျွန်တော်ထံကနောက်ထပ်ပြောစရာတစ်ခုရှိပါတယ်။အကယ်၍သင်အသက်တာအချိန်များကိုအသင်းတော်ထဲမှာကုံဆုံးခဲ့ပြီးဖြစ်ပါကသင်ဟာဤအကြောင်းအရာကိုသိပြီးသားဖြစ်တယ်လို့သင်ထင်နိုင်ပါတယ်။သင်အစိတ်အပိုင်းများစွာကိုသေချာသိထားသင့်ပါတယ်။ဒါပေမဲ့သင်ကိုအံ့အားသင့်စေတဲ့တရင်အစ်စ်အချို့ရှိမယ်ဆိုတာကိုကျွန်တော်အာမခံပြောရပါတယ်။ဝန်းနေစွာဖြင့်အကျွန်ုပ်၏တမန်ကျမ်းစာပုံပင်များနားလေခြင်းနဲ့သဘောပေါက်ခြင်းကိုအများဆုံးအဟံတာဖြစ်စေတဲ့အရာဟာဘာသာရေးဆိုင်ရာအဖွဲ့အစည်းများဖြစ်ပါတယ်။တခါတည်းရန်အသင်းတော်နဲ့ဂိုင်းကနာမိများစွာတို့ဟာဦးစားပေးပြီးတော့ပုံပြင်အကြောင်းအရာထက်ပိုပြီးတော့အရေးကြီးလာတတ်ပါတယ်ဒီအခြေအနေဟာဒီစက်အောက်ထဲတွင်မရှိပါဘူးအချို့သောစာဖတ်သူများဟာတမာကျမ်းစာနဲ့ယဉ်နှီးကျွမ်းဝင်သူဖြစ်တယ်လို့ကျွန်တော်တို့တွေးတောယူဆထားမယ်ဆိုရင်တော့မှတင်ဒီတင်တိပြီးတော့အမှန်တရားအကြောင်းကိုစဉ်းစားဆင်ခြင်ရန်အတိတ်သောအမှန်တရားနဲ့နိလန်းများကိုရင်ဆိုင်ကြုံတွေ့ရလိမ့်မယ်လို့ကျွန်တော်ယုံကြည်စိတ်ချမှုရှိပါတယ်။အဲ့ဒီနောက်ပိုင်းမှာအကယ်၍တင်ဒီအသိန်းတော်တပါးတွင်မတည့်ရဖူးပါကသူတို့မဟုတ်တမာကျန်းစာအကြောင်းမကြားဖူးပါကတင်ဒီပြီးပြီဆုံးသောစာဖတ်သူတူဖြစ်ပါတယ်။ပေဖြောက်ရန်သို့မဟုတ်ပြန်လေတင်ယူရန်ဘာတစ်ခုမှမရှိတော့ပါဘူး။အားလုံးဟာအတိတ်ဖြစ်ပါလိမ့်မယ်။ဘလိုပင်ဖြစ်စေဖျားသခင်ဘာကိုဘာကြောင့်အလိုရှိကြောင်းရှာဖွေတွေ့ရှိခြင်း၏စိတ်လှုပ်ရှားမှုကိုသင်တွေ့ကြုံရပါလိမ့်မယ်